တော်ရရှိမြတ်ခင်ဗျာ၃ရက်ကြာကျင်းပမဲ့14ချိန်မြောက်အာဆီယံထိပ်သီးညီလာခံကိုထိုင်းနိုင်ငံဟွာဟင်းကမ်းခြေမြို့ကဒူးစစ်တာနီဟိုတယ်မှာဒီကနေ့စတင်ကျင်းပခဲ့ပါတယ်အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးအာဆီယံညှိနှိုင်းရေးကောင်စီအစည်းအဝေးအာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့လူ့ခွင့်ရေးဆိုင်ရာအဆင့်မြင့်ဆွေးနွေးပွဲအာဆီယံစီးပွားရေးဝန်ကြီးများအလို့သဘောဆွေးနွေးပွဲအာဆီယံစီးပွားရေးအတိုက်အမြုံကောင်စီဆွေးနွေးပွဲတွေကိုကျင်းပခဲ့ပါတယ်အာဆီယံထိပ်သီးဆွေးနွေးပွဲကိုထိုင်းနိုင်ငံကသတင်းဌာနတွေနဲ့နိုင်ငံပေါင်း25နိုင်ငံကသတင်းထောက်1500ကျော်တက်ရောက်သတင်းရယူခဲ့ကြပါတယ်။ဒီကနေ့ကျင်းပခဲ့တဲ့အစည်းအဝေးမှာအများကကြိုတင်ယူဆထားခဲ့သလိုပဲပို့ကုန်ကိုအဓိကအားထားမိခိုနေရတဲ့အာဆီယံနိုင်ငံတွေအနေနဲ့အလုတ်လက်မဲ့နှုံမြင့်တက်လာမှုစားနေခါမလုံလောက်မှုစတဲ့ကမ္ဘာစီးပွားရေးကျဆင်းမှုရဲ့အကျိုးဆက်ပြဿနာတွေကိုဘယ်လိုပူးပေါင်းကင်တွယ်ဆောင်ရွက်သွားကြမလဲဆိုတဲ့ကိစ္စကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။2015ခုနှစ်အရောက်မှာအာဆီယံဒေသအတွင်းကုန်စည်ဝန်ဆောင်မှုအရင်းအနှီးကျွမ်းကျင်လုပ်သားစတာတွေတနိုင်ငံနဲ့တနိုင်ငံကြားလွတ်လွတ်လပ်လပ်ရွှေ့ပြောင်းနိုင်ရေးအပွားအဝင်အာဆီယံစီးပွားရေးအတိုက်အမြုံတည်းရဲ့ထူထောင်နိုင်မှုအတွက်အဆင့်လိုက်အကောင့်ထဲပေါ်သွားကြမယ့်အစီအစဉ်တွေကိုဆွေးနွေးခဲ့ကြပါတယ်။စီးပွားရေးကိစ္စပြီးရင်ဒီကနေ့နံပါတ်1အလေးထားဆွေးနွေးခဲ့ကြတာကတော့မြန်မာထိုင်းအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့အဓိကပါဝင်ပတ်သက်နေတဲ့ရိုဟင်ဂျာကိစ္စပဲဖြစ်ပါတယ်။ရိုဟင်ဂျာနဲ့ပတ်သက်ပြီးတော့မြန်မာစစ်အစိုးရနိုင်ငံခြားရေးဝန်ကြီးဦးညံဝင်းကမြန်မာနိုင်ငံရဲ့တိုင်းရင်းသား135မျိုးထဲမှာရိုဟင်ဂျာမွတ်စလင်မပါဘူးလို့ပြောသွားခဲ့ပါတယ်။ဒါပေမဲ့မြန်မာပြည်ကဘင်္ဂါလီတိုင်းရင်းသားမျိုးနွယ်စုထဲကပေါက်ဖွားသူဖြစ်တယ်ဆိုရင်တော့လက်ခံဖို့အဆင်သင့်မယ်လို့ပြောကြားခဲ့ပါတယ်။နောက်ပြီးမြန်မာနိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆွေးနွေးပြီးရိုဟင်ဂျာကိစ္စကိုပူးပေါင်းဖြေရှင်းသွားမယ်လို့လည်းကတိပြုပြောကြားခဲ့ပါတယ်။ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲတစ်ရက်မှာအာဆီယံအတွင်းရေးမှူးချုပ်ဒေါက်တာဆူရင်ပစ်ဆူဝါက
We are going to define the issue with the Myanmar authorities of who these people are, how to refer to them and how to categorize them
ဒီကိစ္စကိုမြန်မာအာဏာပိုင်တွေနဲ့လက်တွဲပြီးဒီရိုဟင်ဂျာတွေဟာဘယ်သူတွေလဲဘယ်ကလာတာလဲဘယ်အုပ်စုထဲမှာပါဝင်တယ်လဲအရေးအတွက်ဘယ်လောက်ရှိတယ်လဲသူတို့ကိုဘယ်လိုကူညီနိုင်မလဲစတာတွေဆွေးနွေးဖော်ထုတ်သွားမယ်လို့သူကပြောပါတယ်ဒီကိစ္စကိုမကြာခင်စတင်ဖြေရှင်းသွားမှာဖြစ်ပြီးဘယ်လောက်ဖြေရှင်းပြည့်စုံနိုင်မယ်ဆိုတော့လောလောဆယ်တက်အပ်မပြောနိုင်သေးဘူးလို့အာဆီယံအကြီးအကဲဒေါက်တာဆူရင်ကပြောသွားခဲ့တာပါဒါပြင်
The ministers agreed that it is a regional issue. An organization like ASEAN should look into the issue actively.
ရိုဟင်ဂျာကိစ္စဟာဒေသတွင်းပြဿနာဖြစ်တယ်ဆိုတာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေသဘောတူညီခဲ့ကြပါတယ်။အဲဒါအပြင်ဒီကိစ္စကိုအာဆီယံလိုအဖွဲ့အစည်းတက်တက်ကြွကြွကင်တွယ်ဆောင်ရွက်သွားတင်နေဒေသတွင်းလုပ်ငန်းစဉ်ဒါမှမဟုတ်လုပ်ငန်းစဉ်ရန်နေရာတဲမှာထက်သွင်းသွားတင်နေဆိုတာပါဆွေးနွေးသဘောတူညီခဲ့ကြပါတယ်။ဒီရိုဟင်ဂျာကိစ္စကိုရာနှုန်းပြည့်ကင်တွယ်ဖြည့်ရှင်းပေးနိုင်မယ်မပေးနိုင်ဘူးဆိုတာအတိအကျမသိနိုင်သေးပေမဲ့အခုဆွေးနွေးပွဲကတော့အဖြေရရှိနိုင်ဖို့အတွက်ကနဦးခြေလှမ်းဖြစ်လိမ့်မယ်လို့အခိုင်အမာယုံကြည်တဲ့အကြောင်းကိုလည်းအာဆီယံအတွင်းမှူးချုပ်မစ္စတာဆူရင်ပစ်ဆူဝန်ကပြောသွားခဲ့ပါတယ်